တင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့လက်ဘရောင်းတောင်ချင်းနီစီမံကိန်းမှာဒေသခံရွာသားတွေဖမ်းဆီးသွားတဲ့တရုတ်နိုင်ငံသားဝန်ထမ်းအုပ်တို့အခုနောက်ဆုံးပြန်လည်လွတ်မြောက်လာခဲ့ပါပြီ။မြန်မာဝန်ပောင်ကုမ္ပဏီနဲ့ဒေသခံတွေကြားသက်ဆိုင်ရာတာဝန်ရှိသူတွေရဲ့ဂျားဝင်ဆီဆက်မှုနဲ့ပြန်လွတ်လာခဲ့ကြတာပါ။ပြဿနာတွေဇက်တိုက်ဆိုသလိုကြုံနေရတဲ့လက်ဘရောင်းတောင်ချင်းနီစီမံကိန်းကနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်ပောင်းရဲတက်ကြွလှုပ်ရှားသူတူဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီနယ်မြေမှာခြံစည်းရိုးခတ်ပြီးစီမံကိန်းနယ်မြေဖြစ်လာရောက်တိုင်ဆိုင်တဲ့တရုတ်ဝန်ထမ်းနှစ်ဦးကိုဒေသခံတွေကထိန်းသိမ်းခဲ့တာပါသူတို့ကိုပြန်လွှတ်ပေးဖို့အတွက်လက်ပောင်းတောင်ကဆက်ဆံရေးရုံးမှာမြို့နယ်ခရိုင်အုပ်ချုပ်ရေးမှုတွေနဲ့တပ်ထူရင်းဝင်ကြီးအပါအဝင်အာဏာပိုင်တွေကတောင်းဆိုနေပြီးပြည်လဲမှုမရသေးတဲ့အကြောင်းသူတို့တောင်းဆိုချက်တွေမရဘူးဆိုရင်ပြန်မလွှတ်ပေးဘူးဆိုပြီးဒေသခံတွေကငြင်းဆန်နေစေဖြစ်ပါတယ်ဒေသခံတောင်သူမဆန္ဒပြောပြတာက
ဟုတ်ပါတယ်ရှင်ဒီမှာတို့လောလောဆယ်တော့ဆက်ဆက်ရုံမှာတောင်းဆိုနေတော့မယ်ရှိပါသေးတယ်ပြည်လဲမှုကတော့မရသေးပါဘူးရှင်တောင်းဆိုထားတာကဒီဟိုလေယာရော်ချင်းယူမထားတဲ့လေယာမြေတွေပေါ့နော်တန်ဆုံကျိုးအတွင်းကလေယာမြေတွေအတွက်ပြည်ညာပြည့်စုံမှုရော်ချင်းကိုအဲ့ဒါကိုဖြည့်ဆင်းပေးဖို့ကတစ်ချက်တောင်းတယ်ပြီးတော့နောက်ထပ်တို့ဆုံကျိုးအစ်စ်ပေါ့နော်ထပ်တို့ခတ်မဲ့အစားကိုမခတ်ဖို့ရအဲ့ဒါတစ်ချက်တောင်းတယ်ပြီးတော့အခုဖြစ်တဲ့ကြေညာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆယ်တဲ့ပြီးတော့တောက်မှုတိုင်းရွာကအေးရွာသားတွေကိုဥပဒေအရအေးမယူဖို့ရဒီစာချုပ်စာထမ်းနဲ့ပေါ့နော်ဝန်ဆောင်လက်မှတ်ရေးထိုးဖို့ရကျွန်တော်တို့တောင်းဆိုထားပါတယ်ရှင်ကျင်ဒီမှာတော့ဒီသူတို့ကိုဒီလုံးဝရိုင်းနဲ့နှိပ်စက်ခြင်းမရှိပါဘူးသူတို့ကိုထိမ့်သိမ့်ထားရုံပဲဒီကောင်းကောင်းမွန်ကျွေးမွေးထားပါတယ်သူတို့ကိုလည်းဒီအာဏာပိုင်တွေကိုလည်းပြောပြထားပါတယ်တမျိုးတောင်းဆိုတဲ့ဟာကိုကျေလည်အောင်ညှိနှိုင်းပေးမယ်ဆိုရင်အခုညလွတ်ပေးမယ်တောင်းဆိုထားတာကိုလုံးမပေးဘူးဆိုရင်တော့မလွတ်ဘူးလို့ပြောထားပါတယ
်ဆက်ဆက်ရေးရုံမှာအာဏာပိုင်နေနဲ့ရွာပေါင်း၁၀ရွာကျော်ကဒေသခံတွေကလည်းဆွေးနွေးနေကြဆဲဖြစ်ပါတယ်ကျန
်တဲ့ဒီနေ့တောင်းပါကျန်တဲ့ဒီနေ့တောင်းပါဘယ်လိုလဲတောင်းပါလဲဒါနဲ့ဒီဟာကကြားတဲ့အခါကျတော့ကိုယ်သိရုံရလို့ပမာပါလေမရဘူးတော့သူတွေလို့ကျွန်တော်မဟုတ်ပါဘူးအဲ့ဒီကြီးရဒီလိုချုပ်နေတော့လေဘာလဲလို့ရပါဘူးအဲ့ဒါလေးကိုတော့ကျွန်တော်လည်းပြရတယ်ဒီလိုဆိုတာဒီလိုဆိုတာဒါပေါ့ရှစ်လာလာရှိတဲ့တောင်သမားတွေကြတာဖတ်တာငါအပြည့်ရှိလို့ဖတ်တာတောင်သမားတွေကြတာ
မြန်မာဝန်ပောင်ကုမ္ပဏီဘက်ကတော့သူတို့လူတွေကိုပြန်လွှတ်ပေးဖို့အတွက်စကိုင်းတိုင်းအစိုးရကိုတောင်းဆိုထားသလိုကြေညာချက်တွေလည်းထုတ်ပြန်ထားတာပါရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကလှုပ်ရှားရေးဝါဒီတွေကနေပြန်ပေးဆွဲထားတဲ့ဝန်ပောင်ကုမ္ပဏီကကန်ထရိုက်တာတွေကိုပြန်လွှတ်ပေးဖို့အတွက်ဆိုပြီးကြေညာချက်ထဲမှာလည်းတောင်းဆိုထားပါတယ်ဝန်ပောင်ကုမ္ပဏီကပြောရေးဆိုခွင့်ရှိသူမစ္စတာချောင်းတဲဆန့်ကတော့သူတို့လူတွေပြန်မလွတ်မြောက်လာသေးတဲ့အကြောင်းအခုလိုပြောပါတယ်
So currently we have two Chinese colleagues after being detained. They are not being released.
ညနေတဲ့အခါမှာပြည်လဲမှုတွေမရတဲ့အတွက်ဝမ်ပောင်ကုမ္ပဏီကကန်ထရိုက်တာနှစ်ဦးကိုထိမ့်သိမ်းထားတဲ့ဆယ်ရွဲရွာကိုလုံခြုံရေးအင်အားအလုံးအင်းနဲ့လာရောက်နေတယ်လို့လဲဇီးတော့ရွာစမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးဟာလောကကမိတ်ပါတယ်
။ဒါပေမဲ့အခုလောလောဆယ်ရောဦးရင်းဒီသတင်းဝင်လာတာဆယ်ရွဲရွာတိတ်မှဆက်နေရောမှာညနေတာတိတ်ပြီးပြည်လဲမှုမရသေးတဲ့အတွက်ဟိုတင်းနေရွာထိတ်မှာတော့ရဲရဲလုံးချင်းနဲ့ကားစီးစီးဝင်နေတယ်လို့တော့ကြားတယ်ဆဲရွာထိတ်မှာ
တင်းငွေတွေနေကတော့လုံချုံရင်အာနာပိုင်တွေကဒေသခံကျေးရွာတွေကိုမျက်ရည်ရုံဘုံနေနဲ့ပစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေဘက်ကလည်းအာနာပိုင်တွေရဲ့ကားတွေကိုဖျက်ဆီးခဲ့ပါတယ်အခုချိန်ထိတော့နှစ်ဖက်စလုံးမှာပြည်လဲမှုတွေမရရှိသေးပါဘူးလက်ဘရောင်းတောင်ကျေးနီစီမံကိန်းကိုမြန်မာအစိုးရက58ရာခိုင်နှုန်းနဲ့မြန်မာဝန်ပောင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့က49ရာခိုင်နှုန်းခန့်စားဖို့အတွက်စာချုပ်ချုပ်ဆိုထားပြီးဒေသခံတွေကတော့စီမံကိန်းကိုဖျက်သိမ်းပေးဖို့အတွက်ကန့်ကွက်နေကြတာဖြစ်ပါတယ်ရှင်